ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆိုင်ကျူကုန်းမြို့နယ်ကောင်းကားရွာမှာစေတနာဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်နေတဲ့ကျောင်းဆရာမနှစ်ဦးကိုဒီလ19ရက်နေ့မနက်တနားလောက်မှာအမိမသိသူတွေကအဓမ္မပြုကျင့်နှိပ်စက်ညှဉ်းပန်းပြီးတပ်ဖြတ်ခဲ့ကြတယ်လို့ကချင်းချင်းခရိုင်အဖွဲ့ချုပ် KBC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပေါ်တုန်းနေ့မနက်မှာပန်ဆိုင်ကျူကုတ်ရဲတပ်ဖွဲ့ကအခင်းဖြစ်ပွားရာကိုတွားရောက်ပြီးဒေသခံတွေနဲ့တပ်မတော်သားတွေကိုစစ်ဆေးခဲ့တယ်လို့သိရပါတယ်။အခင်းဖြစ်ပွားတဲ့မနက်ကကောင်းခါရွာအနီးကိုခမရ903ကစစ်ကြောင်းတစ်ကြောင်းလာရောက်စခန်းချတာကြောင့်တပ်မတော်သားတွေကိုခေါ်ယူစစ်ဆေးတာဖြစ်ပါတယ်။အခုလိုကချင်လောဘေးဆရာမနှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်လို့ဒီအမှုကိုစုံစမ်းစစ်ဆေးပြီးထိရောက်စွာအရေးယူဖို့အမေရိကန်နိုင်ငံသားကြီးဌာနကလည်းမြမအစိုးရကိုတောင်းဆိုလိုက်ပါတယ်။နိုင်ငံသားကြီးဌာနပြောခွင့်ရဂျန်ဆာဂီကပေါ်တုန်းနေ့ပုံမှန်ရှင်လင်းပွဲမှာအခုလိုပြောကြခဲ့တာပ
ါ We are aware of reports that two volunteer teachers with the Kachin Baptist Convention were murdered in a village in northern Shan state we express our deepest condolences to the families of the victims we call on authorities to investigate this crime and bring the perpetrators to justice
ကချင်ချင်းခရိုင်ဖွဲ့ချုပ်ကလူအပိဆီယမန်ဦးရှမ်းပြည်မြောက်ပိုင်းကြီးရွာတွေမှာအသက်ခံခဲ့ရတဲ့သတင်းတွေကျမတို့ကြားသိရပါတယ်တိဆုံးသူမိသားစုတွေနဲ့အတူထတ်တူထမြအထူးကြည်ကွဲဝင်နေကြောင်းပြောလိုပါတယ်။ဒီမှုတွေကိုအာဏာပိုင်တွေအနေနဲ့စုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်သူတွေကိုခိုင်နှုံပြီးထင်သာမြင်သာရှိတဲ့တရားဥပဒေစနစ်အရအရေးယူဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။မြန်မာအစိုးရကဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့လည်းကျမတို့ကအသိပေးခဲ့ပါတယ်။အချက်လက်တွေကိုတော့ခုချိန်ထိလေ့လာနေဆဲဖြစ်ပါတယ်။
အသက်ခံရတဲ့လောဘဘေးဆီယမနှစ်ဦးရဲ့အလောင်းကိုမြစ်ကြီးနားကိုတည်ဆောင်သွားပြီးဇာပနအခမ်းအနားကိုတော့ဇန်နဝါရီလ22ရက်ဒါမှမဟုတ်23ရက်နေ့မှာကျင်းပမှာဖြစ်တယ်လို့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်မှာပညာရေးဝန်ကြီးဌာနကဆီလွတ်တဲ့ဆရာဆီယမအလုံးလောက်မရှိတာကြောင့်ခရိုင်ဖရဲကြောင်းတွေအနေနဲ့ကချင်လူမှုပညာရေးအတွက်တာဝန်ယူလှုပ်ဆောင်ပြီး1995ခုနှစ်ကတည်းကစတင်ခဲ့တဲ့ဒီပညာရေးအစီအစဉ်မှာလောဘဘေးဆီယမတွေကိုခန့်အပ်ပြီးစာတင်ကြားပို့ချစေခဲ့တာဖြစ်ပါတယ်ခင်ဗျာ။